အများကကြိုတင်ခန့်မှန်းထားတဲ့အတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်အစုအဖွဲ့ကနေဒေါခင်ဂျီဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်ဦးထင်ကျော်ကိုဒုသမ္မတလောင်းအဖြစ်နဲ့အမည်စရင်းတင်သွင်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်အစုအဖွဲ့ကတော့မထင်မှန်ထားတဲ့ချင်းတိုင်းသား NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဟင်နရီဗန်ထူးယူကိုဒုသမ္မတလောင်းအဖြစ်နဲ့အမည်စရင်းတင်သွင်းလိုက်တာပါ။ဒီနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ဒေါခင်စိုးဝင်းကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဒီကနေ့မနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစုအဖွဲ့အစည်းအဝေးမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပလဲညွန့်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စန်းလိုင်ကနေဦးထင်ကျော်ကိုဒုတိယသမ္မတလောင်းအဖြစ်အခုလိုအမည်စရင်းတင်သွင်းလိုက်ပါတယ်။ကျွန
်မအနေနဲ့ပြည်သူ့လွှတ်တော်အတွက်ဒုတိယသမ္မတလောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အစုအဖွဲ့အနေနဲ့ဦးထင်ကျော်ကတင်သွင်းခဲ့ပါတယ်ရှင်။
ဒေါခင်စန်းလိုင်ရဲ့အဆိုကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ကြီးကထောက်ခံလိုက်တဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကအခုလိုကြေညာလိုက်ပါတယ်
။ဒီကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကဒုတိယသမ္မတလောင်းအမည်စရင်းအဆိုပြုလာတင်သွင်းရမှာဦးထင်ကျော်ကိုဒေါခင်စန်းလိုင်ပလဲမဲဆန်နယ်ကဆိုတင်ပြီးပြီးဦးမြင့်ကြီးကတာမဲဆန်နယ်ကထောက်ခံတင်ပြထားပါတယ်။
မြန်မာစာပေလောကမှာအချိန်ကြီးကဂန္ဓဝေမြောက်ပညာရှင်ကြီးမင်းသူဝင်ရဲ့ဒုတိယသားအသက်80အရွယ်ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်အတွက်လူမှုရေးနယ်ပယ်မှာအားထားရသူတဦးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်တည်ထောင်ထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်တဦးအဖြစ်လူမှုရေးလုပ်ငန်းတွေကိုထဲထဲဝင်ဝင်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။ပြည်ခိုင်ကျိုးပါတီပြည်သူ့လွှတ်တော်အစုအဖွဲ့ကနေလက်ရှိဒုသမ္မတလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာဆိုင်းမောက်ခန်းကိုဒုသမ္မတလောင်းအဖြစ်မိထီလာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကအဆိုတင်သွင်းလိုက်ပြီးဇေယျတီရီမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတာထေဝင်းကထောက်ခံခဲ့ပါတယ်။တမရရွေးချယ်တဲ့လုပ်ငန်းစဉ်မှာပြည်ခိုင်ကျိုးပါတီကပူးပေါင်းပါဝင်တာဖြစ်လို့အရေးချင်းပြေဝတဲ့သူတွေကိုရွေးချယ်ကြဖို့ညွှန်နေတယ်လို့ဦးတာထေဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဘက်ကနေစွန့်ရင်ရှိတဲ့သူတွေအတွေ့အကြုံရှိတဲ့သူတွေအဲ့ဒီလိုလူတွေတိုင်းပြည်အတွက်ကျွန်တော်တို့ဒါကျွန်တော်တို့ဘက်ကဒီဒီကောက်ပွဲလုပ်ငန်းစဉ်ကြီးထဲမှာကျွန်တော်တို့ပါဝင်ပြီးတဲ့သဘောမျိုးပါပဲ။အဲတင့်တော်လို့သူတို့အလုံးအကြိုက်လို့ရွေးရင်လဲဒါနိုင်ငံအတွက်အကျိုးရှိမဲ့ကိစ္စပါ
။အမျိုးသားကတ်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစုအဖွဲ့ကနေအများကြိုတင်ခန့်မှန်းထားခြင်းမရှိတဲ့ချင်းတိုင်းရင်းသားအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဟင်ရီဗန်တီယူနဲ့ပြည်ခိုင်ကျိုးပါတီအစုအဖွဲ့ကတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌဟောင်းဦးခင်အောင်မြင့်ကိုဒုတိယသမ္မတလောင်းဒီအဖြစ်အသီးသီးအမည်စရင်းတင်သွင်းလိုက်ကြပါတယ်။
ဒုတိယသမ္မတလောင်းအမည်စရင်းတင်သွင်းခံရသူများကိုအခွင့်အရေးလိုက်ကြေညာပါမယ်။ဥက္ကောင်မြင့်မန္တလေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်8ဦးဟင်လီပန်တီယူချင်းပြည်နယ်မဲဆန္ဒနယ်အမှတ်3လို့ဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတရွေးချယ်စီစဉ်ရေးအဖွဲ့ကိုလွှတ်တော်ဥက္ကဋ္ဌ2ဦးဒုဥက္ကဋ္ဌ2ဦးပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်ကကိုယ်စားလှယ်2ဦးကြပြီးတပ်မတော်သားကိုယ်စားလှယ်တဦးနဲ့ဖွဲ့စည်းရမှာဖြစ်ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်ကနေမြို့သားဒီမိုကရေစီအဖွဲ့ချုပ်ဒဂိုမျိုးသည့်အရှိပိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်နဲ့မြို့သားလွှတ်တော်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်9မြို့သားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းတို့ကိုအဖွဲ့ဝင်အဖြစ်အသီးသီးမဲပေးရွေးချယ်ခဲ့ကြပါတယ်အခုဖွဲ့စည်းလိုက်တဲ့ဒုတိယသမ္မတလောင်းစီစဉ်ရေးအဖွဲ့ကနေဒီကနေ့တင်သွင်းလာတဲ့ဒုတိယသမ္မတလောင်းတွေအရေးအချင်းပြည့်မီခြင်းရှိမရှိကို34နာရီအတွင်းစီစစ်ကြရမှာဖြစ်ပါတယ်။မနေ့ကဖန်တောက်ကြနေမှာတော့လွှတ်တော်နှစ်ရဲ့အစုအဖွဲ့တွေရဲ့ဒုသမ္မတရွေးချယ်ရေးလုပ်ငန်းစဉ်တွေကိုဆက်လက်ကျင်းပကြမှာဖြစ်ပါတယ်ရှင်။